မြန်မာပြည်မှာကိုဗစ်ရောဂါကူးစက်သေဆုံးမှုမြင့်တက်လာတဲ့အပေါ်မှာအစိုးရကျင့်သုံးနေတဲ့လက်ရှိကုသရေးလုပ်ငန်းတွေထိရောက်မှုရှိပါမလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာနေပါတယ်။လက်ရှိကျင့်သုံးနေတဲ့နည်းနာတွေကတော့ဘလို့ဖြစ်ရလား။ပြောင်းလဲကျင့်သုံးဖို့လိုအပ်နေပြီလား။စေပညာရှင်တွေရဲ့အမိကိုကျွန်မမိခစူးစီးတင်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုလာပေါင်းအတော်ကြာဟန်တာထိမ့်သိမ်းနိုင်ခဲ့ပေမဲ့ပြီးခဲ့တဲ့လအတွင်းမှာကူးစက်မှုရုတ်တရက်ခုန်တက်လာခဲ့ပြီးအခုဆိုအတီးပြုတ်လူနာ3000ကျော်ရှိလာခဲ့ပါတယ်။ကဲယောဂါကူးစက်မှုလင်းမြန်စွာပြန့်နှံ့လျက်ရှိပြီးဆေးရုံတွေမှာယောဂါအတီးပြုတ်လူနာနဲ့တန်တရားလူနာအလွန်များပြားပြီးနေရာချထားရေးအားနည်းချက်တွေရှိနေတယ်လို့တမ်းမာရေးဝန်ကြီးဌာနရဲ့စီမံခန့်ခွဲရေးအပိုင်းပေါ်ဝေဖန်မှုတွေထွက်ပေါ်လာနေပါတယ်။ကူးစက်မှုနော်ဆက်လက်ငြင်းဆန်နေဦးမယ်ဆိုရင်အစိုးရကျင့်သုံးနေတဲ့လက်ရှိကုသရေးနဲ့ထိန်းချုပ်ရေးပုံစံကထိရောက်မှုရှိပါမလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေပါတယ်။ဒီလိုစိုးရိမ်မှုတွေတိုးလာချိန်မှာအစိုးရကျင့်သုံးနေတဲ့လက်ရှိကုသမှုပုံစံကိုပုံမှန်ပြည့်စုံအောင်ဖြည့်ဆွတ်ဖို့အကြံပြုလိုက်သူကတော့လက်ရှိအင်းစိန်စေယုံကြီးမှာကိုဗစ်လူမမာတွေကိုကုသပေးနေတဲ့ပမောက္ခဒေါက်တာမမကြီးပါ
။ပမန်လူတွေကတွေ့ကြမှာစီနေဝင်တယ်တွေ့တာအမတို့ဟာတစ်ခုခုတော့လောကလည်းမဆိုတော့တယ်ငါပြောပြချင်တာကတော့အမတို့ပုံလေးမျိုးလောကျူးစားတယ်ဆက်လေးကျူးစားနေဆက်လေးလောက်ပဲဒါပေမဲ့တစ်ချိန်တည်းပါမောက္ခကုသွားမဲ့ပလန်တစ်ခုပေါ့နော်မော်ဒီဖိုင်းကွန်တေးနမလားပေါ်လစီနဲ့ပတ်သက်ပြီးနည်းနည်းလေးမလို့ခက်ခဲတော့ဆက်ဖြစ်နေပြီလို့မှလည်းယူဆရတယ်။ဟိုဘယ်လိုထိသွားမလဲဆိုတာကအမကအမင်းစီရလည်းမဟုတ်ဘူးအစုပ်လည်းမဟုတ်အာနာပိုင်းလည်းမဟုတ်ပညာရှင်လည်းဖြစ်တယ်ဆိုတော့ခံမှန်းကြည့်တာကမဟုတ်ပါဘူး။ဒီနေ့တော့ဒီလိုစိတ်ကြည့်ကြည့်လို့မဟုတ်လည်းဒီလိုတိကျထားပါလေ။တန်မြတ်ပြည်အရုံစိတ်ကိုကြည့်မယ်ဆက်လက်ပဲပြင်းနေလို့မဟုတ်အိမ်ကလည်းပြီးတော့တွေ့ရင်ကိုယ့်အိမ်ကောင်ကိုယ်ကရန်တီးပေါ့ဟုံးချူထားတယ်လေ။ပုံမှန်ထားလိုက်တော့အမစိတ်ဥမာရှိတယ်ဒီဥမာထားပါအမအယောက်20ကိုရှက်ပြလိုက်တယ်20ကိုအိမ်ကျန်ပြလိုက်တယ်အဲ့ဒီ20ကိုစိတ်ဥမာထန်ထားတယ်ပါတယ်နေပါတယ်အခမ်းမလို့တော့ PPE တွေမတော့ရတော့ဘူး။ဒါကျနာကတက်စတမာသာသုံးကလေးကြိုက်တယ်နော်အမတို့အမပါဝင်နေတဲ့စိတ်ရဲ့ကောင်းဝင်ကြည့်တော့ခံတဲ့ဦးကြည့်နေရတဲ့ SCS ရဲ့ကြီးနေတယ
်။ရန်ကုန်တိုင်းလှေကူးမြို့နယ်မှာရှိတဲ့ပုံကြီးဗဟိုဝန်ထမ်းတက္ကသိုလ်အောက်မြမပြည်မှာတော့ COVID-19 လူနာအများဆုံးလက်ခံထားတဲ့နေရာတစ်ခုဖြစ်ပါတယ်။အခုတော့နေရာမလုံလောက်တော့တာမို့လူနာဆောင်တွေတိုးချဲ့နေရပါတယ်။စိုးရိမ်စရာတွေရှိနေပေမဲ့လက်ရှိအချိန်မှာအစိုးရလုံဆောင်ကင်တွယ်မှုကလုံလောက်မှုရှိနေသေးတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ဦးကပြောပါတယ်
။လက္ခဏာမရှိတဲ့လူတွေမှာချီးကျိုးရှိတာလဲ၊ကင်ဆာရှိတာလဲဆိုရင်တော့အဲ့လိုရောထားမလားဆိုတာကတော့ကျွန်တော်တို့အနေနဲ့တာမန်ကျွန်တော်တယောက်ချင်းနဲ့သုံးသက်ချင်းမရောထားတင်ဘူးပေါ့ဗျာသူတို့လည်းတိတဆေးုံမှာတင်ပေးရမယ်အစီအလိုရှိတဲ့လူတွေကပါစီတမောနဲ့မရတော့ဘူးသူမှနေ့စဉ်နေ့စဉ်ဆေးတောင်းရမယ်အစားအသောက်ချင်းချင်းရမယ်စာမစရာဝန်တယောက်အနေနဲ့အပြင်ကတော့အဲ့မှာရောမထားတင်ဘူးအဲ့တော့ strategy ပြောင်းရတော့မလားဆိုတော့အစိုးရနိုင်နေသေးတယ်အဲ့တော့ဆိုတာက containment strategy အရာအခုတည်းဒီ containment strategy ပြအောင်ကြအောင်ပြီးတော့ကျွန်တော်ပြောလို့မရသေးဘူ
းစီဂျိုတွေးတူယောဂအခန်းရှိသူတွေကင်ဆာနဲ့ကိုယ်ခံအားထိခိုက်စေတဲ့ဝေဒနာရှင်တွေမှာကိုဗစ်ရံကိုကာကွယ်နေရသလိုငကိုအခံယောဂကုသရေးဘိုင်းမှာလည်းကိုဗစ်ကြောင့်ကုသရေးတချို့ရနာလိုက်ရတဲ့အတွက်ဒီဝေဒနာရှင်တွေအခက်တွေ့နေရတယ်လို့ဒေါက်တာမြင့်ဦးကဆိုပါတယ်
။ဟိုကုသဖီဘာကလင်းနဲ့တွေဖွင့်ပေးသလိုပဲ။နော်ဖီဘာမဟုတ်တော့လူနာများအတွက်တီးတန့်စေခန်းတွေပေါ်လာရင်တော့ကိုကောင်းတယ်။လက်နဲ့ကန်ရမှမျိုးရှိနိုင်တယ်လက်ကန်လက်ရည်တွေဆွရမယ်။အဲ့လိုမျိုးနဲ့စေခန်းတွေကိုပြန်ဖွင့်ခိုင်းမလားပေါ့နော်။အဲ့အတွက်လည်းဒါပေမဲ့ဒီဝန်ထမ်းကဘလို့ပန်ပိုးမလဲပေါ့နော်။တမျိုးငယ်မှာအနည်းဆုံးတစ်ခါလောက်ပေါ်လာရင်တော့ပိုကောင်းတာပါ။ quarantine policy ကလည်းဒီခေတ်မှာတိတိကျကျတော့လုပ်ရမယ်မှန်တယ်လေ။အဲလိုစိတ်အေးကြီးနေတဲ့ကာလဖြစ်တယ်။ cancer အဲ့ဒီလူတွေတော့ကိုချွေတွေကိုရွှေ့ဆိုင်တာလည်းရှိတယ်။ချွေကြတော့လည်းမပြတ်မနေလာခိုင်းတာအဲလာတဲ့နေရာမှာလေချောင်းနဲ့တက်ပတာလည်းရှိတယ်။ဘလို့လုပ်ကြမှာလဲပေါ့နော်။အဲ covid ကအာရုံဆိုင်နေတာ။ကုသယောဂမဟုတ်တော့ယောဂနဲ့ကျွန်တော်တို့နိုင်ငံမှာ2,600တည်ခဲ့ပြီးပါပြီ။2016ခုနှစ်ကအခုတော့အဲ့ဒါကျွန်တော်အဲ့ဒီလူတွေကိုကျွန်တော်ဘလို့လုပ်မလဲဆိုတာကျော်ကြစီပေါ့ဒီကဟာတခုတော့ကျွန်တော်ခြားတင်ပြီ
ကျမရေဝန်ကြီးဌာနဘက်ကယောဂလက္ခဏာမပြပဲပိုးရှိနေသူတွေကိုယ်အနည်းပတ်ဝန်းကျင်မှာရှိနေနိုင်တာကြောင့်ယောဂကုဆတ်မှုမခံရဖို့ဆိုရင်လူစုလူဝေးရှောင်ရှားတာတက်နိုင်တလို့နေအိမ်မှာပဲနေထိုင်တာနှာခေါင်းနဲ့ပါးစပ်စည်းတက်စင်တာလက်ကိုစနစ်တကျစက္ကန့်20ကျောင်းဆေးကြောတာမျိုးလိုက်နာကြဖို့တတိပေးတိုက်တွန်းထားပေမဲ့အချို့နေရာတွေမှာတော့ခုထိလိုက်နာဖို့အားနည်းနေစေရှိပါရဲ့ရှင်ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်